Welcome to the Voice of America in Burmese.
တတရှင်တွေမင်္ဂလာရှိတဲ့မနေ့ကင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စတ18ရက်စနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီမနေ့6ရက်နေ့ကနေ9ရက်ထိဓာတ်ရိုက်တင်ဆက်မဲ့အခု VOA မနေ့ကင်းအစီအစဉ်ကိုတော့ကျွန်တော်ညီညာရေးကတင်ဆက်သွားမှာပါဗျာ
မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုဓာတ်ရိုက်ကူညီထောက်ပံ့ဖို့ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်ဟိန္ဒူနဲ့တခြားဘာသာဝင်တွေကိုကာကွယ်ဖို့အိန္ဒိယဝန်ကြီးချုပ်ကိုမိုဟာမက်ယူနုစ်ကခရီးပေးလိုက်ပါတယ်။ဂါဇာဖြစ်ရဆဲရစီစဉ်တတိယကိုစစ်ဆင်ရေးသမားတွေကကြီးညာပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ရခိုင်တောင်ပိုင်းမှာဒေသခံတွေထိခိုက်သေဆုံးမှုရှိတဲ့သတင်းပေးပို့ချက်နောက်မြန်မာနဲ့နိုင်ငံတကာကသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွင်သိပ်ပန်တဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါရမညာအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ
ဂါဇာအပြည့်အရေးအရင်ကသဘောတူညီထားတဲ့အချက်တွေနဲ့သဘောထားကွဲနေတဲ့အချက်တွေကြားကွာဟမှုကိုဆက်ဆက်ပေးနိုင်မယ့်အဆိုပြုချက်ကိုအစ္စရေးနဲ့ဟာမတ်စ်တို့ကိုတင်ပြခဲ့တယ်လို့ကျောင်းဝင်ဆောင်ရွက်နေသူတွေကတောက်ကြနေမှာကြေညာပါတယ်။ဒီအဆိုပြုချက်ကြောင့်အများဆုံးအကောင့်ထဲပုံနိုင်တော့မှာဖြစ်ကြောင်းလည်းပြောပါတယ်။ဂါဇာမှာအဖြစ်ရပြီးဒဇာကန်တွေပြန်ပြီးလွတ်ပြေးရေးသဘောတူညီချက်ရဖို့အတွက်ဒိုဟာမှာပြုလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲအပြီးမှာအမေရိကန်၊အီဂျစ်နဲ့ကာတာနိုင်ငံတွေကကျောင်းဝင်ညှိနှိုင်းပေးနေသူတွေဟာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပြီးသူတို့ဟာတည်တည်ချာချာနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကိုပြင်းပြင်းထန်ထန်လုပ်ခဲ့ကြတာဖြစ်ကြောင်းပြောပါတယ်။ကျောင်းဝင်ညှိနှိုင်းတဲ့အလုပ်ဖွဲ့ဟာလာမယ့်သတင်းပတ်ထဲမှာနောက်တစ်ချိန်တွေ့ဆုံပြီးအခုအဆိုပြုချက်ကိုဘလို့အကောင့်ထဲပုံမဲဆိုတာအသေးစိတ်ချပြဖို့လှုံ့ဆော်မှလည်းဖြစ်ပါတယ်။ကျောင်းဝင်ညှိနှိုင်းပေးတဲ့နိုင်ငံတွေရဲ့အဆိုအရာရှိကြီးတွေဟာလာမယ့်သတင်းပတ်ကုန်လောက်မှာကိုင်ရိုမှာတွေ့ဆုံပြီးဒီသဘောတူညီချက်ကိုအပြီးတက်ကြမှာဖြစ်ပါတယ်။ရုရှားနိုင်ငံ Kars Data မှာဝင်ရောက်တိုက်ခိုက်နေတဲ့ Ukraine တပ်တွေဟာတချို့နေရာတွေမှာနောက်ထပ်မိုင်ဝက်ကနေ2မိုင်လောက်ထိတိုးပြီးထိမ့်ချုံလာနိုင်နေပြီလို့ယူကရိန်းကြီးတပ်တမှုကြီး Alexandra Saiska ကပြောပါတယ်။ဒီဒေသမှာဩဂုတ်လ6ရက်နေ့ကစပြီးနေဆက်ကြောဖြတ်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးအခုဆို Kars Data တွင် Stryan မိုင်450နီးပါးအတွင်းကနေရာပေါင်း82ခုကိုထိမ့်ချုံနိုင်ပြီလို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားပိုင်နယ်ထံမှာယူကရိန်းနေဆက်ကနေ9မိုင်လောက်အခွာမှာရှိတဲ့မလာယာလောက်ကျန်တဲ့ဒေသမှာတိုက်ခိုက်နေကြောင်းတမူတီဆာယာစကီကယူကရိန်းသမ္မတဝလိုဒီမီယာဇယ်လန်စကီကိုဗီဒီယိုနဲ့တင်ပြသတင်းပို့ခဲ့တာလည်းဖြစ်ပါတယ်။အချမ်းမြင့်ပြောင်းရဲ့အစီအစဉ်တိုင်းဆက်လက်ဆောင်ရွက်နေတာဖြစ်ပြီးအချင်းတွေကိုထိန်းချုပ်ထားနိုင်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ဒီဒေသမှာတိုက်ခိုက်မှုကလည်းနောက်ထပ်အချင်းသားအများအပြားကိုဖမ်းဆီးနိုင်မယ်လို့ညွှန်းလဲရကြောင်းလည်းပြောပါတယ်။အခုရုရှားပိုင်နယ်ထဲဝင်ရောက်တိုက်ခိုက်မှုအတွင်းရုရှားတပ်သားယာနက်ချီဖမ်းဆီးရမိတာဖြစ်ပြီးအခုလိုဖမ်းဆီးရမိတဲ့အတွက်အချင်းသားလဲလှယ်မှုတွေကိုတိုးပြီးလှုပ်လာနိုင်မယ်လို့ညွှန်းလင်းနေကြတာပါ။ American ကုသရေးကထိန်းချုပ်ရတဲ့ကာကွယ်ရေးဗဟိုဌာန CDC ကကြောက်ယူရရှိတဲ့အချက်လက်တွေအရ COVID-19 ရောဂါဟာပျောက်ကွယ်မသွားဘဲနိုင်ငံတလောမှာဒီရောဂါဖြစ်ပွားမှုတိုးလာနေတာတွေ့ရတယ်လို့ John Hopkins တက္ကသိုလ်ကုသရေးကဆရာဆေးပညာရှင်ဒေါက်တာ Amish Ajada ကပြောပါတယ်ဒီနေ့မှာဒီရောဂါတိုးလာတာတွေ့ရပြီး COVID-19 နဲ့အတူနေထိုင်နေကြတယ်လို့လည်းပြောပါတယ်။မနစ်ကနွေရာသီနဲ့ဒင်းနဲ့နွေရာသီမှာတွေ့ရတဲ့ဒီရောဂါဖြစ်ပွားမှုနှစ်ခုကြားကွာခြားချက်ကတော့ဆေးရုံတွေမှာ COVID ကိုပြဿနာဖြစ်နေမတတ်မှတ်တော့တာပဲဖြစ်တယ်လို့လည်းပြောပါတယ်။အခုနွေရာသီမှာဒီရောဂါဖြစ်ပွားမှုတိုးလာတဲ့အချက်တွေထဲမှာခီးသွားတာမှုပိုးပြီးများလာတာနွေအပူတန်းရှောင်မှုအိမ်ထဲနေကြတာနဲ့ဒီပိုးကဆက်ပြီးအသွင်ပြောင်းနေတာတွေပါတယ်လို့ဒီချက်တွေကလူလူကြာခန္ဓာရဲ့ရှိမှုကိုပိုးပြီးညလာစေတယ်လို့လည်းပြောပါတယ်။ COVID ပိုးရှိမရှိစမ်းသပ်မှုတွေကတခါတလေမှပဲတွေ့ရတယ်လို့ဖြစ်တဲ့သူတွေကလည်းအကြောင်းကြားတာမရှိတဲ့အတွက်လူရဲ့အတွက်ဘလို့ COVID ဖြစ်နေတယ်ဆိုတာကိုအတိအကျမသိရပဲဖြစ်လာတာပါ။ဒါပေမဲ့ဓာတ်ခွဲကန်းစမ်းသပ်မှုလုပ်တဲ့အခါ COVID ပိုးရှိသူက15ရာခိုင်နှုန်းလောက်ရှိနေပြီးရိုးရိုးဖျားသူက1ရာခိုင်နှုန်းလောက်မရှိပါဘူး။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဒါမှမဟုတ် Tycoon 6 Julie Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတရိုက်ထုတ်လည်ပြနေပါတယ်ခင
်ဗျ။ View American တန်းကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်။မြန်မာနိုင်ငံမှာ Democracy ဆောင်ရွက်နေသူတွေကိုအမေရိကန်ကတရိုက်အထောက်အကူဆက်ပြီးပေးရမှာဖြစ်ကြောင်းအောက်တိုဘာ16ရက်နေ့မှာမြန်မာရေးဥဆောင်လှူရှားနေသူတွေနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးဌာနအကြံပေး Tom Sullivan နဲ့ American အစိုးရနိုင်ငံတကာထောက်ပံ့ရေးဌာန USAID လက်ထောက်စီမံခန့်ခွဲမှု Michael Schiffer ကပြောကြားခဲ့တယ်လို့ American နိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အကြံပေး Tom Sullivan နဲ့ USAID က Michael Schiffer ဟာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီပါဝင်မြန်မာဒီမိုကရေစီရဲ့လှုပ်ဆောင်နေသူတွေစစ်ကောင်စီကိုတွန်းလှန်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU, KNU မျိုးသားအစည်းအရုံး, KNPP, KNU မျိုးသားတုတ်တရေးပါတီ, CNF ချင်းမျိုးသားတပ်ဦးအဖွဲ့တွေနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်။ဒီအဖွဲ့တွေအနေနဲ့မြန်မာနိုင်ငံမှာအလုံးစုံပါဝင်တဲ့ Federal Democracy နိုင်ငံထူထောင်ဖို့အတွက်ချမှတ်ပြီးစုပေါင်းဆောင်ရွက်နေတာအတွက်လည်းသူတို့ကဂုဏ်ပြုချီးကျူးခဲ့ကြတာပါ။စစ်ကောင်စီရဲ့လုပ်ရက်တွေအပြောင်းလဲဖြစ်လာအောင်ဖိအားတွေဆက်ပြီးပေးဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးအကြံပေး Tom Sullivan ကမြန်မာအဖွဲ့တွေနဲ့သဘောတူခဲ့ကြတာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူတွေနဲ့လူနည်းစုတွေပေါ်တိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာချက်ကားပြောဆိုနေကြတာဖြစ်ပြီးလူတိုင်းကိုကာကွယ်ပေးဖို့လုပ်မယ်လို့ဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုတောက်ကြံနေမှာအာမခံပြောကြားခဲ့ပါတယ်။နိုင်ငံတွင်လူမှုဆန္ဒပြမှုကနေဝန်ကြီးချုပ်ရှိတ်ဟာစီနာနှုတ်ထွက်ပြီးပြပထွက်ပြေးခုံလုံတဲ့ပြီးခဲ့တဲ့ဇင်းပတ်ထဲမှာပဲဟိန္ဒူဖျားချောင်းတွေနေတွေစီးပွားရေးလုပ်ငန်းတွေအတိုက်ခိုက်ခံရတာဖြစ်ပြီးကျောင်းဆရာတဦးအသက်ခံရတယ်လို့လူမောင်း45ဦးရဲ့မနေ့လဲဒဏ်ရာတွေရခဲ့တာပါ။ဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံဟာအိန္ဒိချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရင်ကျင်းမှုအရာရောစီးပွားရေးအရာပါခိုင်မာတဲ့ဆက်နွယ်မှုတွေရှိနေတဲ့အတွက်အခုလိုဟိန္ဒူတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာတာကိုစိုးရင်ကြောင်းဝန်ကြီးချုပ်မော်ဒီကအစိုးရကပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာပြတ်အစိုးရအဖွဲ့ကိုဦးဆောင်တဲ့ငင်းချင်းနိုဘယ်ဆုရှင်မဟာမက်ယူနက်စ်ကသူ့ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဘင်္ဂလားဒေ့ရှ်မှာရှိတဲ့ဟိန္ဒူတွေနဲ့လူနည်းစုဝင်တွေအားလုံးကိုဘေးအန္တရာယ်ကင်းအောင်ကာကွယ်စောင့်ရှောက်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဝင်းကျုံမော်ဒီကသူ့ရဲ့ X လူမှုဖွင့်ရမှာရေးပါတယ်ဂျပန်နိုင်ငံအရှေ့ပိုင်းဒေသတစ်လွှာမှာတိုင်ဖုန်းမုန်တိုင်းအန်ဖန်အန်ဒီယားကိုရှောင်ရှားနိုင်မှုအတွက်ဒေသခံထောင်ပေါင်းများစွာကိုဘေးလွတ်ရာရွှေ့ပြောင်းချဖို့တောက်ကြမ်းနေမှာဂျပန်အစိုးရကနှိုးဆော်နေပါတယ်မုန်တိုင်းကြောင့်မီးတွေလည်းပြက်ခဲ့တယ်လို့ရာနဲ့ချီတဲ့လင်းခီးစင်တွေလည်းဖျက်သိမ်းထားတာပါတိုင်ဖုန်းအန်ဖန်ဟာအလွန်ပြင်းထန်စွာတိုက်ခတ်မှာဖြစ်ကြောင်းGMA ဂျပန်မိုးလေဝသဌာနကသတိပေးပါတယ်။ဒီမုန်တိုင်းဟာပစိဖိတ်ကမ်းလွန်ပိုင်းမှာရှိနေပြီးဒေသဆန်တော်ချိန်ညနေ၄နာရီမှာဂျပန်ကျွန်းမကြီးကိုဝင်ရောက်လာမယ်လို့ခန့်မှန်းပါတယ်။ပြင်းထန်တဲ့အဆင့်ရှိတဲ့မုန်တိုင်းဟာတောက်ကြံညနေလောက်မှာတိုကျိုမြို့တော်အပအဝင်ကန်တိုဒေသအရှေ့ပိုင်းနားထီရောက်လာမယ်လို့လည်းခန့်မှန်းပါတယ်။မုန်တိုင်းဟာတနအယုံမိုင်130ကျော်နှုန်းနဲ့တိုက်ခတ်မယ်လို့ GMA ကခန့်မှန်းပါတယ်။ဂျပန်အရှေ့မြောက်ပိုင်းကဖူကူရှိမာခရိုင်မှာတော့ဒေတာကန်3သိန်းကျော်ကိုဘေးလွတ်ရာရှောင်ကြဖို့အမိန့်ထုတ်ထားပါဗျ။အဲ့ဒီဒေတာမှာစနေမနေ့ပိုင်းတစ်ချောက်လုံးမိုးတိချံစွာကြော်သွန်းနိုင်တယ်လို့လည်းသတိပေးထားပါဗ
ျ။စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးခဲ့တာပါဗျ။အခုကဆက်လို့သတင်းပေးပို့ချက်ဆောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်။အခုတော့အမေရိကန်နိုင်ငံကြီးနဲ့ဆက်ပါမယ်။အမေရိကန်ပြည်ထောင်စုအနောက်လေပိုင်းမှာရှိတဲ့ဝင်းကိုစင်ပြည်နယ်ဟာသမ္မတရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြည်နယ်သုံးခုထဲကတစ်ခုဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေတိုးလာတဲ့မြတ်ဒီပြည်နယ်မှာဘလို့အချက်တွေကမဲဆန္ဒရှင်တွေကိုမဲပေးဖို့တက်ကြွစီလဲဆိုတာကို Kane Fair သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြပါပါဗျာ
။ဝင်းကိုစင်ပြည်နယ်ကစားတောက်ဆိုင်ပိုင်ရှင်ဂွန်ဇာလိုပရက်စ်ကို2019ခုနှစ်တုန်းက VOA ကမေးမြန်းတဲ့အခါသူ့စီးပွားရေးလုပ်ငန်းတွေတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းအခုလိုပြောဦးပါတယ်။
Ismailaritik
ဒါကျွန်တော်ရေဒီလက်မှတ်ပါပဲ
အကြောင်းကတော့ထိုင်ဝမ်ကုမ္ပဏီ Foxconn ကဒီနေရာနဲ့တိတ်မဝေးလာတဲ့နေရာမှာ TV အပြားထုတ်လုပ်မဲ့ဆက်ရုံအကြီးကြီးတစ်ခုတည်ဆောက်ပြီးအလုံသမား13,000လောက်ခန့်ဖို့ရှိခဲ့လို့ပါအဲ့ဒီအလုံသမားတွေဟာသူ့ဆိုင်ကိုလာကြမယ်လို့မျှော်လင့်ခဲ့မိတာပါဒါပေမဲ့လည်း Press ရဲ့အိမ်မက်တွေ Foxconn ရဲ့အစီအစဉ်တွေကဖြစ်မလာပါဘူးအခု Wisconsin တောင်ပိုင်းက Foxconn ဆက်ရုံကို လူလျှော့ထားပြီးခန့်ထားတဲ့သူကတထောင်အောက်ပဲရှိပါတယ
်
ဒီဂရီတွေကဘယ်တော့မှဖြစ်မလာပါဘူ
းစားသုံးသူတွေနဲ့အလုပ်များနေတဲ့စားတောက်ဆိုင်စားပရက်စ်ဟာလူမရှိတဲ့ဆိုင်မှာဝန်ထမ်းရှားပါတာငွေကြေးဖောင်းပွားမှုကြောင့်ဇယိတ်တိုးလာတာတွေနဲ့ကြုံနေရပါတယ
်ကာနာမ
ီဝါကြီးကကျွန်တော်တို့အတွက်တော်တော်လေးမကောင်းတာပါ
I think that the real key
ကျွန်တော်အထင်တော့လူတွေမဲသွားပေးရတဲ့အဓိကအကြောင်းကစရိတ်တွေတက်လာတဲ့ကိစ္စဘယ်လိုဖြစ်ရှင်းရမလဲဆိုတာပါပဲ
Bob Whitkey ဟာ Wisconsin ပြည်နယ် Republican အမတ်တစ်ယောက်ပါသူ့မဲဆန္ဒနယ်က Press ဆိုင်နဲ့ Foxconn ဆက်ယုံနာမှာရှိပါတယ်စီးပွားရေးဟာမဲပေးသူတွေအတွက်ထိတ်တန့်ဦးစားပေးဖြစ်နေတဲ့တစ်ချိန်တည်းမှာပဲဥပဒေပြုအမတ်တွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကိုလည်းစိတ်ပျက်စရာဖြစ်သူမကြာခဏကြားနေရပါတယ်
that we don't work together.
ကျွန်တော်တို့အတူပူးပေါင်းမလုပ်ကြဘူးဆိုတာနှစ်ဖက်စလုံးကကြားနေရတဲ့အသံပါ။အဲ့ဒီအတွက်ဘာအလုပ်မှမဖြစ်ပါဘူး
။ Nick Ramos က Wisconsin ပြည်နယ် Democracy ရေးလှုပ်ရှားမှုအဖွဲ့ကဖြစ်ပြီး Wisconsin ပြည်နယ်မှာအစိုးရကောင်ရရှိရေးပါတီနှစ်ရလုံးပါဝင်တဲ့အဖွဲ့ဖြစ်တယ်လို့သူကပြောပါတယ်။ Wisconsin ပြည်နယ်မှာပြည်နယ်မဲဆန္ဒနယ်ပြောင်းလဲရေးအောင်မြင်အောင်ပါဝင်လှုပ်ဆောင်ခဲ့တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။သူနဲ့စကားပြောကြည့်ရဲမဲဆန္ဒရှင်တချို့ကတော့American democracy အနာဂတ်ကိုစိုးရိမ်နေလို့ပြောကြပါဗျ
။ My hope is that no matter who ends up taking the oval off.
တမရဘသူပဲဖြစ်ဖြစ်ပါကျွန်တော်မျှော်လင့်တာကလူတွေနဲ့တကယ်ထိတွေ့ဆက်ဆံတဲ့သူဒီမိုကရေစီကိုကာကွယ်တဲ့သူဖြစ်ုံမကအခြေအနေတွေပိုကောင်းလာအောင်တကယ်စ조사တဲ့သူဖြစ်တင်ပါတယ
်။ Wisconsin ပြည်နယ်ဟာတခြားပြည်နယ်တွေလိုပဲကွဲပြားနေပြီးဒီပြည်နယ်မှာမဲနိုင်ဖို့ဆိုရင်တော့မဲဆန္ဒရှင်တွေကိုနိုဝင်ဘာမှာမဲလာပေးဖို့ဘလောက်လုံနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေပါတယ
်ဒါကြောင့် Wisconsin ကသူတွေကိုမေးပါမယ်မဲပေးဖို့အဆင်သင့်ဖြစ်ပါပြီလား
လက်တလောကောက်ယူထားတဲ့စစ်တမ်းတွေမှာတော့ Wisconsin ပြည်နယ်မှာဒုသမ္မတ Kamala Harris က Republican သမ္မတဟောင်း Donald Trump ထက်နှာတစ်ဖြားသားနေပါတယ်
A vote for Trump is
Trump ကိုမဲပေးတာက Wisconsin ကိုကယ်တင်ဖို့ပါခင်ဗျားတို့အတိုင်းပြည်ကိုကယ်တင်ဖို့လည်းဖြစ်ပါတယ်
စားတောက်ဆိုင်ပိုင်ရှင် Gonzalo Press ကတော့နိုင်ငံရေးပွဲတွေမတက်သလိုသမရလောင်းတွေနဲ့လည်းမတွေ့ဘူးပါဘူ
း Lifestyle never change
ဘယ်သူဝဲတက်တဲ့လူနေမှုပုံစံဘယ်တော့မှမပြောင်းပါဘူးကျွန်တော်ကတော့တပတ်ခွန်ရက်လုံနေရတဲ့ပုံမှန်တိုင်းပဲအခွန်လိုက်ပုံမှန်ပေးနေရတယ်ခံစား권လည်းဘာမှမရပါဘ
ူး I don't see no benefit
သူဆုံးဖြတ်ချက်ကိုအလွှမ်းမိုးနိုင်ဆုံးကိစ္စကတော
့ Sometimes I bought for
တခါတလေတော့ပြောင်းလဲဖြစ်မဲ့သူကိုကျွန်တော်တော့မဲပေးတာပါပဲ
Wisconsin ပြည်နယ်ကအခြေအနေတွေကိုတင်ဆက်ပေးခဲ့တာပါခင်ဗျာ
အခုတော့စစ်ရေးသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ဗျာရခိုင်တောင်ပိုင်းချင်းဒလီမြို့ပေါ်ကခရီးရန်ဖျားချောင်းတစ်ခုမှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်ခရီးရန်ဖုံးတော်ကြီးတပါးပါဝင်စစ်ဘေးဒုက္ခသည်17ဦးသေဆုံးခဲ့တယ်လို့စစ်ရေးနှိဆက်သူတွေတူကပြောပါတယ်ဒီသတင်းဖေးဖို့ချက်ကိုတော့မတ်တင်ကြိုက်ပြပြပါမယ်ဗျာ
လက်ရှိစစ်ကောင်စီနဲ့အရခတ်တပ်တော် AA ချတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နဲ့ချင်းဒလီမြို့ပေါ်ကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့ခရီးရန်ကြောင်းတွင်ကိုမနေ့ကညနေပိုင်းကစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ခရီးရန်ဖုံးတော်ကြီးတပါအပါအဝင်ဒုက္ခသည်17ဦးသေဆုံးခဲ့တယ်လို့စစ်ရေးနှိဆက်သူတဦးကပြောပါတယ်
။နေ့လေတနားရီမနေ့20ဝန်းကျင်လောက်မှာအဲဒီကျင်းတလီမြို့စေဘန်ယုံနာကနေပြီးအဲဒီခရစ်ယာန်အသံတို့ကြောင်းရှိတယ်ဗျာအဲဒီနားမှာအဲဒီနားမှာကြားတဲ့အခါဒီခရစ်ယာန်အသံအုပ်ဘုန်းတော်ကြီးတပန်းအပါဝင်အကုန်လုံး7ယောက်လူကြီးလူငယ်မိန်းကလေးအပါဝင်7ယောက်တည်သွားတာအတိအကျအဲ့ဒါတို့ကျွန်တော်အတည်ပြုနိုင်တယ်ပေါ့။တန်ရတဲ့လူတွေကလည်းတော့ရှိတယ်အများကြီးရှိတယ်တန်ရတဲ့လူတွေလည
်းလက်နဲ့ပြစ်ခတ်ခံရတဲ့ခရစ်ယာန်ကျောင်းအတွင်းမှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေထဲမှာတန်တွဲမျိုးကနေထွက်ပြေးလာသူတွေလည်းပါဝင်တယ်လို့လက်နဲ့ကြီးကျောင်းတည်ဆုံသူအများစုဟာချင်းလူမျိုးတွေဖြစ်တယ်လို့သူကဆက်ပြောပါတယ်
။တခါတည်းနေပြီးသူတို့ပြစ်လိုက်တာဒီပြောမယ်ဆိုတော့ location တိုင်းမှန်တာပေါ့နော်အဲ့ဒီနေရာကွက်တီကျောင်းကိုကြတာအပေါ်ကနေပြင်းတခါတည်းကြတာတော့အဲ့ဒီနေကဒီကျင်းကလေးမြို့မှာတပွဲဖြစ်တဲ့အချိန်မှာသူတို့ကအကုန်လုံးအဲ့ကျောင်းမှာဝင်ပြင်းစူးနေတာအများစုကတော့ရှင်းလူမျိုးအများစုဖြစ်တယ်။အဲဒီဘယ်တရားရတဲ့လူတွေကဘယ်နေရာလောက်ရှိလဲဆိုတော့ဆယ်ကျော်၁၀ကျော်ရှိတယ်ဗျာတရားရတဲ့လူတွေကအကုန်လုံး
ဒီကနေ့မှလည်းကျင်းတလီမြို့အနီးမှာနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။လက်ရှိ AA ထိုးစစ်ဟာကျင်းတလီမြို့အကျော်ဂွားမြို့အနီးကိုရောက်ရှိလာတာကြောင့်စစ်ကောင်စီဘက်ကတော့ဂွားမြို့ပေါ်နဲ့အနီးဝန်းကျင်မှာအင်အားတိုးချဲ့ပြီးတော့ခန့်စစ်ပြင်ဆင်ထားတယ်လို့မြို့ပေါ်ကစစ်ရုံတွေဌာနဆိုင်ရာရုံးတွေလည်းပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ ဒါပြင်စစ်ကောင်စီအနေနဲ့ဂွမ်းမြူနဲ့ဆက်ဆက်နေတဲ့အီယာဝတီတိုင်းပသိမ်မြို့ပေါ်မှာစီးရီးပြင်ဆင်တာတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့ပသိမ်ဒေသခံတဦးကပြောပါတယ
်။အဲလောလောဆယ်ပသိမ်အခြေအနေကတော့တိတ်တော့မငြိမ်ဘူးဗျ။ပောက်ကွဲတန်နေလဲကြားရတယ်ပြောတယ်ဒါမဲ့လည်းဘလူကြားဘလူပောက်ကွဲတာဘယ်မှာပောက်ကွဲတာလဲမသိဘူးဗျ။ဟိုလွန်ခဲ့တဲ့ဩဂတ်လဦးပိုင်းလောက်ကတုန်းကတော့ဒီနာတခါနေတန်ကြက်ကကားတွေနဲ့ပသိမ်မျိုးတွေကိုဖြတ်သွားတာတို့ပသိမ်မျိုးဒီမှာတက်ဆွဲထားတာတို့တွေလုံနေတယ်ဗျအဲပြီးတော့ပသိမ်မျိုးကိုလည်းစစ်ပေးရှောင်တွေဝင်လာတာလည်းနည်းနည်းများတယ်အရင်ထက်ဆိုင်အခုပသိမ်မျိုးကန်တွေကတော့ပုံမှန်ခြေတိုင်းဆိုပေမဲ့လည်းနည်းနည်းကြောက်လန့်နေကြတာပေါ့ဒီဂွားမျိုးကိုတိုက်ပွဲတွေဖြစ်နေပြီဆိုတော့ဒီဂွားနဲ့နည်းနည်းနီးတယ်တာပေါင်းငွေဆောင်ရွှေတောင်ရံဒီဘက်ဒီမှာစစ်တပ်ကတပ်ဆွဲပြီးပြင်ဆင်နေတာရှိတယ်ဗ
ျ။ရခိုင်ပြည်နယ်တောင်ပိုင်းတိုက်ပွဲတွေကတော့ဒီနေ့ထက်ဒီနေ့ပြင်းထန်လာနေသလိုအရက်သားကြီးကြိုက်သိဆုံးမှုတွေလည်းတိုးလာနေတာပါ။ဒါအပြင်တိုက်ပွဲတွေကြောင့်ကွာတောင်ကုတ်တန်တွဲငပလီကဒေသခံတွေဟာတခြားတိုင်းပြည်ပြည်နယ်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာရှိသလိုဒေသတွင်းမှာပဲဘေးကင်းလုံခြုံမဲ့နေရာတွေကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။အရက်သားတွေတည်ဆုံရမှုနဲ့ပတ်သက်လို့တော့ BOA ကတိကျအတည်မပြုနိုင်သေးပါဘူးရှင
်။ခုထိုင်းဘက်ကသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ညာထိုင်းနိုင်ငံချင်းမိုင်မြို့မှာကိုးချိန်မြောက်မဲခေါင်လန်ချန်ပူပေါင်းဆောင်ရွက်မှုနိုင်ငံသားရေးဝန်ကြီးများစီဝေးစတင်နေပြီးတော့မြန်မာဘက်ကတော့စစ်ကောင်စီကိုယ်စားလှယ်ဒုတိယဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေတက်ရောက်နေပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ညာ
။ထိုင်းနိုင်ငံချင်းမိုင်မြို့မှာတော့ကိုးချိန်မြောက်မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်မှုနိုင်ငံသားရေးဝန်ကြီးများအစည်းအဝေးစတင်နေပြီးမြန်မာဘက်ကတော့စစ်ကောင်စီရဲ့ကိုယ်စားလှယ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေတက်ရောက်နေတာပါဒီဆွေးနွေးပွဲမှာတန်ခင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာမြန်မာပြည်ကိုတွားရောက်ခဲ့ပြီးမြမအရေးတွေကိုတွားရောက်ဆွေးနွေးခဲ့ပါတယ်မြမပြည်ကိုတွားရောက်ပြီးမဲခေါင်လန်ချန်အစည်းအဝေးထက်အရေးကြီးတာတွေကိုလုပ်ခဲ့တယ်လို့ယူဆရကြောင်းပြည်မှန်မျိုးကမြမနိုင်ငံရဲ့အကဲခတ်တူလဲဖြစ်ဝိုင်းရင်သတင်းသမားတဦးလည်းဖြစ်တဲ့ဦးတိုးစော်လက်ကအခုလိုပြောပြပါတယ
်ကျွန်တော်တို့တော့ဗမာပြည်ကလာတယ်လုံခြုံရေးနဲ့ချလာတယ်ဆိုတာတော့ပဲသူတို့မမြင်ရသိတာလေဘာလို့ဝန်ကြီးကဗမာပြည်ကလာပြီးတီးလို့လာတာဟုတ
်ဟုတ်ကဲ့
ဆံမဲကောက်မှာလေကောက်မှာဖွဲ့ထားပြီးတော့တော်တော်လုံခြုံရေးတင်ပြတာလာပဲသိတယ်ဆိုတော့ပကံမှလောက်တာကျတော့မင်းအောင်မတွေ့ဘူးလေမဲကောက်လန်ချမ်းမဲလေအဲ့ဒါကျတော့မတွေ့ဘူးနဲ့အခုမှကောက်ကငင်ကသွားတယ်ဒီသွားတဲ့အချိန်ဟာမြောက်ပိုင်းမဟာမိတ်ကြီးဟိုရှမ်းမြောက်နဲ့သူနေဆက်တွေချိန်ချင်းကြတဲ့ချိန်ပဲဖြစ်တယ်။အဲ့ဒီမှာမတော်တာတော့သိကြလာတော့နည်းနည်းလေး serious အခြေအနေတစ်ခုဆိုတာတော့သိကြပါတ
ယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုတရုတ်နိုင်ငံကထောက်ခံပံ့ပိုးသွားမဲ့အကြောင်းနဲ့ဒေသရင်းအာဆီယံအဖွဲ့ကြီးရဲ့မြန်မာရေးအပြေရှားနိုင်အောင်ကြိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာပြည်တွင်းမှာဖြစ်ပျက်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေတွေကြောင့်တရုတ်နိုင်ငံကစိုးရိမ်မှုတွေပိုတိုးလာနေတယ်လို့လည်းဦးတိုးစော်လက်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့မဲခေါင်လန်ချန်ဆွေးနွေးပွဲကတော့ပုံမှန်ဆွေးနွေးပွဲအနေနဲ့သာတက်ရောက်ခဲ့တယ်လို့ယူဆရပြီးမြမအရေးကိုတော့တရုတ်ကအလျင်မြန်ချင့်ကပ်လာတာလို့လည်းဆက်ပြောပြပါတယ်။
ဒီကပေါ်ပြီးတော့လေဝန်ကြီးလူကိုယ်တိုင်သွားတယ်ပုံမှန်ပြည်ထဲမှာရှိခဲ့တော့ကလည်းလက်ချမ်းမဲခေါက်မဲအဲ့မတိုင်ခင်တော့အဲ့တော့ဘုချုပ်မင်းအောင်ကဂမ်တွေ့လောက်ကြအခုမှလာတွေ့တယ်ဆိုတော့အဲ့ကပေါ်ပြီးတော့လက်ချမ်းမဲခေါက်နဲ့ပို့တဲ့ဟိုပြောစရာတစ်ခုခုရှိတာတော့သိကြတယ်လေရှင်နေစရာဆိုးရင်စရာသူတို့တွေအနေနဲ့ပြည့်ချီကမှုကတည်တာတော့ဗောနော်နိုင်ငံရေးဆွတ်ဖတ်မှုလို့ပါလို့ပြောသွားတယ်လောလောဆယ်ရှိတာတယောက်ကပဲပြောသွားတာ
ဟုတ်ကဲ့
ဆိုဆွတ်ဆဲသွားတဲ့မိကွန်းနဲ့ပြောသွားတာဟု
တ်ဟုတ်ကဲ့
ပြီးတော့ဆန္ဒပြပွဲတွေလုပ်တယ်အဲ့ဒီတိုက်ဆိုင်မှုတွေတော့မဟုတ်ဘူးကျွန်တော်ထင်တယ်အဲ့ဒီအပေါ်မှာစိုးရိမ်မှုတွေလည်းရှိပုံရတယ်တရုတ်ကတရုတ်ကတော့အကျိုးစီးပွားပဲမူတည်ပြီးလုပ်တာပဲလေ
ဟုတ်ကဲ့
ဒီပြင်စုရဲ့အကျိုးစီးပွားဒီလက်ထဲမှာလည်းဟိုဒီမှာ PDF ကလည်းစုရဲ့စက်ရုံနဲ့စိမ့်လာနိုင်တယ်ဒီလက်ပြပါသွားလိုက်နီကယ်စက်ရုံပါသွားလိုက်သူ့တဲ့စိုးရိမ်စရာတွေပိုများလာတာပေါ့နော်အဓိကတော့သူကဒီစိတ်ကမှုတွေအားလုံးကတော့ဟိုသူ့ရဲ့တရုတ်အစီအကျိုးစီးပွားဆိုတာကိုပိုအောင်ပြုပြီးတော့စိတ်ကနေလာပါဗျအဲ့တော့ဒီမှာဘယ်လောက်ပဲလုံးလုံးဗမာပြည်နဲ့တရားမှုကတော့ဒီရှိမှာမဟုတ်ဘူး။ဘာသူပြောခဲ့ပြီးဟိုအခုဒီချင်းမိုင်မှာလုပ်ရဲပွဲရတော့
ဟုတ်ကဲ့ဒီ
မှာလာတဲ့အရာရှိရလဲအစင်းကြီးအရာရှိတွေချင်းမမထင်ဘူး။အရေးတွေ့နေကြလန်ဆန်မဲကောင်ကောမဒီတွေကအစင်းကြီးအရာရှိလောက်ပဲဖြစ်နေတယ်။တကယ်ကသူကလည်းသွားပြီးတော့အရေးကြီးရတယ်ဆိုတွေ့ပြီးတော့သူညိနိုင်ဆွေးနွေးကြပြီလို့ပဲပြောရမှာပေါ့နော်။ဘာလို့လဲသူအကျိုးစီးပွားဥတည်ပြီးတော့ပြောနေတာပါပဲ။
Mẹ khao lan chan, suy nữ vẹn gồ lạ yên nhằm hạ bì gồ, lạ yào tòa gà rè tiêu nàng ngàn cháy yên gì hà, sẽ kào xì, ạ chì kè nè yò. Bù cho chì mẹ yào lạ ngô thay chông nàng mẹ lò yú xa yà rè, bù cho mù gì hà, ủ tàn xuyên nè lè truy sông tòa gà rà bà, sẽ kào xì yè, thọc dàn chèm hà rò, xàm bì mẹo bái mà bò bào nì rè, tài nà lè nè gà ạ phò rì yè, tài khai mù rì gồ tiêu nàng ngàn ngàn sàn chèn chào, မြန်မာနိုင်ငံအတွင်းပဋိပက္ခရဲ့အဆုံးသက်ရေးတည်ငြိမ်အောင်ထိန်းသိမ်းပြီးလုံခြုံမှုရှိဖို့နဲ့ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုစန့်ကျင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုအပြေရှားနိုင်ဖို့တရုတ်နိုင်ငံအနေနဲ့လက်တွဲဆောင်ရွက်ဖို့လိုရလို့လဲဝင်ကြီးဝန်ကြီးကမဲခေါင်လန်ချန်အစည်းအဝေးကိုလာရင်းနဲ့ချိန်မှန်ပြုမှာပြောဆိုသွားတာပါမြန်မာနိုင်ငံရဲ့အာဆီယံအဖွဲ့ ထောက်ခံတဲ့အကြောင်းကိုလည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကမဲခေါင်လန်ချန်အစည်းအဝေးကိုလာရင်းတဲ့သတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်မြန်မာနိုင်ငံတည်ငြိမ်ရေးပြန်လည်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်အဖွဲ့အစည်းအားလုံးကအပြုသဘောဆောင်လှုပ်ဆောင်ကြဖို့ညွှန်လင်းတဲ့အကြောင်းကိုလည်းဝန်ကြီးဝန်ကြီးကပြောဆိုသွားခဲ့ပါတယ်ရှင်
ကုစတလဘီကဘာမီရိုင်ရဲမှာမြန်မာနိုင်ငံရဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရှိတာနေကြလဲဆိုတော့ကြည့်အောင်ပါဗျာ။ဥကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအဘော်အတိုင်းထုတ်နှုတ်ပြောပြထားပါတယ်။ဟုတ်ကဲ့ဂရုအပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေတည်းမှာတော့ဘင်္ဂလားဒေ့ရှ်ဖြစ်ရပ်ကိုကြည့်ပြီးမြန်မာနိုင်ငံနဲ့ဆက်ဆံရေးကိုအိန္ဒိယဘယ်လိုပြန်ပြင်သင့်တယ်လဲ learning from the experiences in Bangladesh. India ha Bangladesh နိုင်ငံရဲ့အတွေ့အကြုံကိုအခြေခံပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့မဟာဗျူဟာကိုပြောင်းလဲသင့်တယ်ဆိုရဲခေါင်းစဉ်နဲ့ moderndiplomacy.com မှာရရှိကဆိုင်တဲ့အသုံးသချက်ပဲဖြစ်ပါတယ်
။ Bangladesh မှာကျောင်းသားတွေဥဆောင်တဲ့ကံကွယ်ဆန္ဒပြမှုကိုထိမှန်တော့တဲ့အတွက်ဝန်ကြီးချုပ်ဆိတ်ခါစင်ညာနှုတ်ခတ်ပြီးအိန္ဒိယမှာလာခုလုံရတယ်။ဆန္ဒပြသူတွေနဲ့ရဲတွေအစိုးရလူလားသူတွေပြည်ပခါကြောင့်သေဆွမ်းသူပေါင်း300ကျော်ရှိခဲ့တယ်။ဆိတ်ခါစင်ညာရဲ့အဝါမီလိကအစိုးရလက်ထက်မှာအကြမ်းဖက်မှုနှိမ်နင်းတာအိန္ဒိယအပေါ်ရင်းညှစ်တဲ့သဘောထားရှိတာအိန္ဒိယရဲ့အရှင်းမြောက်ဒေသဖွံ့ဖြိုးရေးအတွက်အဓိကကြတာတွေကြောင့်အိန္ဒိယအစုကိုအနာဆက်လက်တည်မြဲစေခဲ့ခြင်းတဲ့ဘင်္ဂလားဒေ့ရှ်မှာရှေ့ဆက်ဘယ်လိုအစွတ်တက်လာလားအိန္ဒိယနဲ့ဆက်ဆံရေး neutral ဘယ်သိမရှိဘူးဘင်္ဂလားဒေ့ရှ်အတိုင်းခံပါတီတွေဟာအိန္ဒိယဘောအသိအမြင်မကြည့်ကြဘူးအိန္ဒိယဟာအစုအချို့အတွက်ဘင်္ဂလားဒေ့ရှ်ပြည်တွင်းနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်တဲ့လူမြင်ကြပါသလားဒီချင်းနေဟာအိန္ဒိယအတွက်သင်ခန်းစာဖြစ်တယ်အင်းဒီနိုင်ငံတွေမှာဒီမိုကရေစီချင်းချောက်ခံရတဲ့အချိန်အနာလက်ရှိခေါင်းဆောင်မှုကိုပဲအယုံမဆိုင်သင့်ဘူးဒီချင်းကိုသင်ခန်းစာယူပြီးမြန်မာနိုင်ငံအပေါ်မဟာဗျူဟာနဲ့စန်တမန်ဆက်ဆံရေးသုံးသပ်မှုကိုပြန်လည်ညှိနှိုင်းသင့်ပြီလို့ဆိုပါတယ်မြန်မာပြည်တွင်းစစ်မှားလက်နက်ကင်တော်လှန်ရေးအင်အားစုတွေဟာနယ်မြေတွေစီးစီးသာသာပုံမိုးသိမ့်ပိုက်လာနိုင်တယ်အမေရိကန်ဒေါ်လာသန်းပေါင်း900ဘူးလောက်ရင်းနှီးထားတဲ့အိန္ဒိယနိုင်ငံရဲ့ကဒန်ဘက်ဆုံစီမံကိန်းဟာလုံးဝရဆိုင်နေတယ်။ဒီစီမံကိန်းဟာအိန္ဒိယရဲ့ Act East Policy လို့ခေါ်တဲ့အစီအစဉ်မှာလှုပ်ရှားရမယ်ဆိုတဲ့မူဝါဒရဲ့အဓိကအစီအပိုင်းတစ်ခုဖြစ်ပြီးစစ်ကောင်စီကလက်လွတ်ထားပြီဖြစ်တယ်။ဒီစီမံကိန်းအပါဝင်နေရာအများအပြားကိုစိမ့်ပိုက်ထားတဲ့ AA ခေါ်အရခတ်တက်တော်စီဒီနှစ် February 29မှာပဲအိန္ဒိယနိုင်ငံအထက်လွှတ်တော်အမတ်ချက်ကိုဆွေးနွေးဆွေးနွေးစေခဲ့ပြီဖြစ်တယ်။ AA ကအံပွဲတွေရရှိထားပေမဲ့Non-strict actor. နိုင်ငံတော်အစီအမဟုတ်တဲ့အဖွဲ့အစည်းတစ်ခုသာဖြစ်နေတဲ့အတွက်ကန်ဒန်ဘက်ဆုံးစီမံကိန်းရဲ့ legal status တည်ဝင်ရည်တည်မှုဟာမရေမရမစေချဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးကြတဲ့အိန္ဒိယဟာစစ်ကောင်စီနဲ့ပဲဆက်ဆံရေးကိုအဓိကထားကင်ဆယ်လာခဲ့တာဖြစ်တဲ့ NUG ပါဝင်ဒေါ်လာရေးအဖွဲ့တွေနဲ့ကျိုးဝဲဆက်ဆံမှုတွေစီးခဲ့ပေမဲ့ပုံမှန်ဆက်ဆံရေးမစီးခဲ့သလိုဒီဆက်ဆံမှုတွေကိုလည်းအခိုင်အမာမလုပ်ခဲ့ဘူး NUG သမ္မတရုံးပြောခွင့်ရတာတော့အိန္ဒိယနိုင်ငံ website media တခုနဲ့ interview လုပ်တဲ့နေရာမှာအိန္ဒိယဒီစစ်ကောင်စီနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့လိုပြီး NUG နဲ့တေဝန်ဆက်ဆံရေးကိုစဉ်းစားဖို့လိုအပ်ပြီးလို့အကြံပေးခဲ့ပါတယ်တဲ့ဖက်မှာတော့တေဟုတ်ဟာဆိုလို့ရှိရင်သူရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံရေးမှာနှီးမျိုးစုံစံတမန်မဟာဗျူဟာကိုကျင့်သုံးနေတယ်အဲ့ဒီချိန်ထဲမှာပဲအိန္ဒိယပလဲတောင်အာရှနိုင်ငံတွေနီပေါ်မော်ဒိုင်းစရီလင်္ကာအစရာတွေအကုန်ပြုတ်ရေဖြစ်နေကြပြီ Sheikh Hasina along Bangladesh Haleve, the old Nangambego, Pumbo, Yin and Gobo, Sirelu, Samashin, Shigas, and Ethan Zajelu, Zuatim Jalayavarika.
Rusela Jobiaro, Tanyagara. Myanmar opposition continues to make significant gains. Will this be the turning point? Myanmar Dolan Yeha, Ambore Zeta Yane, Daha, Shugwit Hulas, Reconsina, Scroll in Ma.
အဲ့ဒါဆင်ဆင်ရတဲ့ဥဒ္ဒေပဲဖြစ်ပါခင်ဗျာအရှင်ပြန်စစ်ထနာကြကိုလှလှဆွဆွလာရတာဟာမြန်မာစစ်ကောင်စီဘုသမိုင်းတွင်မဲ့ဆက်ရရာကြီးတစ်ခုဖြစ်တယ်ဒါပေမဲ့ဒါဟာအချို့အဝတ်တစ်ခုဖြစ်လာနေသလားတော်လိုင်းအင်အားစုတွေအံပွဲကြီးတွေဇက်တိုက်ရရှိနေပေမဲ့ပြည်တွင်းစစ်ရဲ့စသင်းကောင်ကိုမမြင်ရသေးဘူးအပေးယူလို့နိုင်မှုတစုံတရာလုံလာမယ်ဆိုရင်တော့ တော်လိုင်းအင်အားစုတွေဘက်ကကျွန်တော်အေးသန်နေတဲ့အခြေအနေကိုတော့ရရှိနေပြီဖြစ်တယ်လို့ဆုံးမရှိကဆိုထားပါရတယ်။ဒီကလည်းဒေသတွင်းမတင်ကျင်မှုတွေအပေါ်ပူပြီးစိုးရိမ်လာသလိုစစ်ကောင်စီအပေါ်မှာလည်းစိတ်မရှင်နိုင်ဖြစ်လာနေပြီးနှစ်ဖက်ခွာကစားနေတဲ့တရုတ်ရဲ့ဩဇာကြီးမားတာဟာသိကြတယ်။တစ်ဖက်အကြအပြစ်ခတ်ရဲဆဲအောင်သူကလှုပ်ဆောင်တဲ့ဒါပေမဲ့ဆက်တိုက်နေရတာကိုတွေ့ရတယ်။တရုတ yin mye thau yu mu sa ra re ko lou saung ne de sa tuk phit de le na kai taung jan du o su rue yo sit ta ne su rue khu ni rue ba di nyan ma a chu myat rue ya shi ni ja de su rue ne de yu a ja shu thue ye sat san mu le shi ni de lo so ba de di the a shan pi ne ma ne mye nu khu pai san tha de uws e water phwa ha de yu ye a khu ni ya tha ra phit de la shi ho di na ma bai de tai do Sikongsiyo MNDAA Nepelunga Ngaru Jani Ware Subiro Lashugu UWSA Winagere. Nyamata Inda Linakai Iyazuriha, Teuye Yukfi Dabamu Neyugri Mahudulu. Atole Lululala Yeti Niyare Lu Suyama Pshiti Tain. Majadi Mga UWSA Lukweha. Samyama Sikongsiyo Swanyigu Yungji Misirore Teuka Thuya Tsingan Lumyuzu Sitagu. Tapsian chatal and the Silo Sama Singa Pobiatawa. Majazimia, Bujamuji Mianga, Yahi the Mrat Damongle, Yayure, he was the Dangle, Chola Dumine, Yuka where Lupchime, Lule Bure, Dabime, Lula Piatare, Yuka where of Beluma Chilam of Hoku. Mudum Yaviha, Tangwai Yanga name, Yopen, Neza Kuminis, you, Vilia Larane, Mia. But I can top for you a work can be Samba Mabu Kaimani Ayala Lime. ဒီပြည်ပခါကိုစစ်စစ်ချေချလို့ရထိုင်ကြလေလုံးဝမရှိဘူးစေကောင်းဆောင်မိုင်းနဲ့မြောင်းထိုင်တို့လည်းလုံးဝမလုံမရှားနိုင်တော့တဲ့အခြေအနေမရောက်သမျှအဆုံးပေးမှာမဟုတ်ဘူးသူတို့အတွက်ဆုံးရှုံးစရာတွေကများလွန်နေတယ်အတီးချိန်မှာမြန်မာနိုင်ငံထာဝရညီညာရေးရရှိနိုင်ဖို့အတွက်နိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ဒီမိုကရေစီအင်အားစုတွေကိုစည်ရေးစံတမန်ရေးစာနာမှုအထောက်အထားစတာတွေအတတ်နိုင်ဆုံးအကူအညီပေးရမှ
post-coup Myanmar has not turned into a Chinese vassal state. And as they be Myanmar naingan ha tayong naingan ye ozaga naingan tru me phit thibu so le khong sin ne. South China Morning Post ka tung da ya de bu be phit par de. Song ma shin ne ga ro Andrea Pastrin and David Wagner ro be phit par khnya.
Myanmar naingan ma sita an a thing be na အထီးကြံဖြစ်သွားမယ်ဒါမှမဟုတ်တရုတ်ရဲ့လောင်ရိပ်အောက်မှာမိခိုရက်တီရလိမ့်မယ်လို့အများအပြားခန့်မှန်းထားကြပေမဲ့အခုချိန်ထိဒီခန့်မှန်းချက်တွေဟာမှားယွင်းနေတယ်လို့ဆိုပါတယ်ဆီအနာသိန်းနာဟာနိုင်ငံခြားဆက်ဆံရေးကိုအကြီးအကျယ်ထိခိုက်ပျက်ပြားစေတဲ့2017က2021အထိစီလာခဲ့တဲ့အမေရိကန်ဥရောပသမ္မတကရုဏ်နဲ့ပုံမှန်ဆက်ဆံရေးပျက်ပြားသွားတယ်အာဆီယံအတွင်းအခွင့်အရေးတွေဖြစ်နေခဲ့တယ်သဘောကွယ်လွဲသူရဲ့ဆက်စပ်နှိက္ခတ်တဲ့အတွက်နိုင်ငံရေးအရအပေခံဖြစ်နေခဲ့ရတယ်။ဒါပေမဲ့အိန္ဒိယနဲ့ဂျပန်တို့ဟာပိတ်ဆို့တန်ခတ်တဲ့အနောက်နိုင်ငံအုပ်စုတွေနဲ့မတူဘဲယက်တည်တဲ့အတွက်အနာသိမ့်ပြီးမြန်မာနိုင်ငံဟာလုံလုံလရလရအထီးကျန်အပေခံဖြစ်ခဲ့ရတယ်လို့ပြောနိုင်ဘူး။တစ်ဖက်မှာလည်းမြန်မာဟာတရုတ်လက်အောက်ခံပြည်ပြည်ပြင်းပြင်းဖြစ်မလာဘူး။နိုင်ငံဆက်ဆံရေးမှာစံတရားတွေမယုံကြည်မှုတွေပုံမှန်များပြလာတယ်လို့တော့ပြောနိုင်မဲ့သဘောရှိတယ်။တေဟာနောက်ကပတ်တဲ့ဒီပလိုမစီကိုကျင့်သုံးပြီးမြန်မာဒီမိုကရေစီအုပ်စုတွေနဲ့လည်းသတိထားဆက်ဆံနေတယ်လို့စစ်ကောင်စီကယူဆတယ်။မြန်မာစစ်ဘောကအရင်အမြစ်တွေပေါ်ဆက်လက်ကောင်းမှုဖြစ်နေတဲ့ ਕਿਤੇ ਕੋਲੋਨੀ ਅਯੂ ਸਾਸੀ ਦੂਰੋ ਲੈ ਤੇ ਉਹ ਬੋ ਮਿਆਂਮਾਰ ਸਿਕਾਉਂਸ ਗਿਆ ਤਬੋ ਠਾਜ਼ਿਆ ਫਿਰ ਨੇ ਬਾਰੇ ਰ ਤੇ ਉਹ ਕਾਲੇ ਸਰੂ ਅਜੂ ਸੀ ਬੋ ਉਹ ਅਕਾ ਗਵੇ ਮਪੇ ਨਾਇਨਾ ਪੀੜੂ ਸੇ ਅਸ਼ਿੰ ਯੋ ਪਾ ਆਉ ਮਲੋ ਨਾਇਨਾ ਅਛੂ ਦੇ ਫਿਰ ਤੇ ਉਹ ਨੇ ਜ਼ਾ ਦੇਦਾ ਟਿੰਨੇ ਆਉ ਮਸਾਉਂ ਯਾ ਨਾਇਨਾ ਰੇ ਜਾ ਸਿਕਾਉਂਸ ਜੀ ਬੋ ਮਚੇ ਮਨਾ ਮੂ ਰੇ ਪੋ ਮੋ ਮਿਆ ਪਿਆ ਲਹਨ ਸੀ ਰੇ ਲੋ ਸੋ ਬਾਰੇ ਤੇ ਚੇਨ ਨੇ ਮਾ ਵੇ ਸਿਕਾਉਂਸ ਜੀ ਹਾ ਅਸ਼ਿੰ ਲਾ ਫੇਮ ਲਾਈ ਨਾਇਨਾ ਜਾ ਹੀ ਵਾਰਾ ਉਹ ਚਿੰ ਤੋਂ ਵੀ ਅਪੇ ਕਾ ਮਫੀ ਆਉ ਚੂ ਜ਼ਾ ਯਾ ਟਿੰਨੇ ਰੇ ਰਾਸ਼ਾ ਨੇ ਸਸਾਂ ਜੀ ਲੋ ਲੋ ਜ਼ੇ ਮਾ ਅਫੇ ਅਸ਼ਿੰ ਪੀ ਨੇ ਰੇ ਰਾਸ਼ਾ ਹਾ ਤੇਉ ਅਸਾ ਮਿਮਾ ਨਾਇਨਾ ਯਾ ਅਧਿਕਾ ਕਾ ਗੋਏ ਮਿਕ ਫੇ ਫਿ ਲਾ ਗੇ ਰੇ ਤੇਉ ਨੇ ਯੀ ਨੀ ਮੂ ਚੋ ਟੇ ਜ਼ਵਾ ਰੇ ਇੰਡੀਆ ਨੇ ਜਪਾਨ ਨੂੰ ਆ ਰੇ ਮਾ ਹਾ ਤੇਉ ਔ ਜ਼ਾ ਗਾਂ ਫਿ ਦੋ ਮਾ ਸੋ ਲੋ ਸਿਕਾਂ ਸੁ ਨੇ ਠੀ ਟੂ ਸਸਾਂ ਜਾ ਰੇ 2022 ਮਾ ਇੰਡੀਆ ਮਿਆਂਮਾਰ ਨਾ ਨਾਇਨਾ ਅਪਿਆਨ ਲਾਂ ਕੌਂ ਗੇ ਮੂ ਹਾ ਅਮਰੀਕਨ ਡੋਲਰ 2 ਬਿਲੀਅਨ ਨੀ ਵਾ ਸੀ ਲਾ ਬੀ 2016 ကစကြည့်မယ်ဆိုရင်အဆင့်မြင့်ဆုံးဖြစ်သွားခဲ့တယ်။အပြည်ရဲ့ယင်းထိမြုံနံနေတဲ့ဂျပန်ကုမ္ပဏီ90ရာခိုင်နှုန်းကလည်းဆက်လက်မြုပ်နှံဖို့ဒါမှမဟုတ်လုပ်ငန်းတူဆဲဖို့လှုပ်လာခဲ့ကြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဆက်ဆံရေးကြတော့မြန်မာချင်းကမှုဟာနာခံခြင်းနဲ့အခံခြင်းကိုသတိထားပုံစံထားတဲ့ချင်းကမှု attentive mixture of deference and defiance ဖြစ်တယ်လို့ဆိုထားပါတယ်။တုန်းနဲ့ဆက်ဆံရေးဟာမရှိမဖြစ်အရေးကြီးအောင်မြန်မာစစ်တပ်ကဖြေတယ်။အထုပ်ပြောရင်တော့စစ်ကောင်စီရဲ့နိုင်ငံခြားရေးဝါဒဟာ2023အာဏာသိမ်းပြီးချိန်ကတိုင်ဆက်လက်တည်ရှိနေတဲ့သူတို့ရဲ့လွတ်လွတ်လပ်လပ်လူပိုင်ခွင့်နဲ့ကိုယ်ကျမကိုယ်ဖန်တီးခွင့်ကိုအဓိကထားရန်ဆက်လက်ပြသနေလို့မှဖြစ်တယ်လို့ဆောင်းပါးစင်ကသုံးသပ်ထားတာဖြစ်ပါရခင်ဗျာ
။ Good word ကတော့လောက်ပဲဖြစ်ပါတယ်။နောက်တစ်ဝက်မှာဘယ်လိုများသုံးသပ်လာရအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါရဲ့။အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9:00ကနေ10:00အထိ Lightometer 32 kHz 9303ညနဲ့9383ည Lightometer 51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10:00ကနေ11:00အထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24:00နာဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့စတင်နေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီ။မျိုးသမီးကဏ္ဍနဲ့စပါမယ်။ဒီတစ်ပတ်မှာတော့ American သမရဟောင်း Jimmy Carter ရဲ့ဇနီးသမရကရောဟောင်း Roslyn Carter အကြောင်းတင်ဆက်ထားပါတယ်။သူကမနေ့နိုဝင်ဘာလကကွယ်လွန်ခဲ့ပါပြီ။ဒါပေမဲ့သူဟာမြမအရေးပါဝင်ကမ္ဘာတဝန်းဒီမိုကရေစီလူခွေမျိုးသမီးအခွင့်အရေးနဲ့လူသားအကျိုးပြုလုပ်ငန်းများစွာကိုဥဆောင်လှုပ်ဆောင်ခဲ့သူဖြစ်လို့သူအကြောင်းအမှတ်တရပြောပြစရာတွေအများကြီးရှိနေပါတယ်။ Mac Computer ကစူးစီးတင်ပြထားပါတယ်ညာ။
သမရဟောင်းဂျီမီကာတာလက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမရကရောလည်းဖြစ်သမရကာတာရဲ့အနည်းဆုံးအကြံပေးလည်းဖြစ်တဲ့ရူစလင်ကာတာဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွင်အကူအညီလိုအပ်သူအလုံးအတွေ့ကျမကြီးဆောင်ရှားမှုတွေရရှိအောင်အထူးသဖြင့်စိတ်ကျမကြီးဆန်ရအကူအညီတွေရအောင်ရှေ့ရန်ကဥဆောင်ဥရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွေ့တန်းတူအခွင့်ရေးနဲ့ခွင့်လန်းတွေရရှိအောင်ဥဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတစ်ယောက်ပါလို့သမရကရောဂျီဘိုင်ဒန်ကပြောပါရယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်ပါပဲ။သမရဘိုင်ဒန်နဲ့သမရကရောဂျီဘိုင်ဒန်တို့ကပူးတွဲကြေညာချက်ထုတ်ပြန်တာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါရယ်။အမေရိကန်ပြည်ထောင်စုမှာဂျိမ်းစ်ရော်နီအားလျက်ဆဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလျက်ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါ ကာတာမိသားစုအတွက်ဝိုင်းဝန်းမြေတာပို့တာကြဖို့လေသမ္မတပြောဂျီဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော့ဖော့ခ်မှာအမေရိကန်စစ်မှုထမ်းအနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to leave this off with a sad announcement our former first lady Rosalynn Carter has just passed
and one is ya tadin ne sa ara sait daw ma kaung ma u tamara gro hong roslin ga ro kwe lun twa ba bi tu a sait chan ma ye ne chan ma ye saung sha mu lo ngan nwe a pye a myo thami a khwin ye chou pa mu re twa thin sha tu tu phit par de a khu lo a la ya ka la su taung pwae re ma ka ta mi ta su a twa wai mon mit ta po da cha po a myo le ma de
roslin ga ta ha tai mi a twa lin sa goun yu sia ya shi saung lan pya champion a myo thami tu phit par de lo သမရဂရိုဟောင်းမရှဲအိုဘားမားကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမရဂရိုဟောင်းလော်ရာဘုရှ်ကလည်းမစ္စစ်ကာတာဟာဂုဏ်သိက္ခာပြေဝါတဲ့စိတ်ထက်ကြန့်ခိုင်သူလေးစားအတူတူစရာအမျိုးသမီးတဦးပါလို့ချီးကျူးပြောဆိုပါရယ်မစ္စစ်ကာတာဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျန်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လူအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမမတ်ဥဆောင်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။သူရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုအတိုင်းဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်။ဒါဟာတိုင်းပြည်အတွက်မစ္စစ်ကာတာချန်ရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမ္မတဟောင်းဘုရှ်ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ကာတာစင်တာအကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ဂျွန်ဟတ်မန်ကလည်းMrs. Carter ဟာအားလုံးအတွက်လေးစားအတူတူစရာကောင်းသူလို့ခုလိုပြောပါတယ
် Mrs. Carter led by example. She rarely asked anyone to do
Mrs. Carter ဟာဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါသူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှုပ်ခိုင်းခဲ့ပါတယ်လူတိုင်းကိုဂုဏ်သိက္ခာရှိရှိလေးလေးစားစားဆက်ဆံတတ်ပြီးတော့ဟိတ်ဟတ်မထားတဲ့သူပါလူတွေအတိမတ်ပြုခောင်းအောင်ကိုယ့်ကိုယ်ကိုအမွှန်းတင်တာမျိုးဘယ်တော့မှမလုပ်ပါဘူးသူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေပါပ
ါ Mrs. Carter ဟာသူ့မတိုင်ခင်တခြားသောသမ္မတဂရော်ရီနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမ္မတနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမ္မတ Carter ရဲ့အနီးကပ်အကြံပေးလုပ်ခဲ့တာပါသမ္မတကိုယ်စားနိုင်ငံခြားခီးစဉ်တွေသွားရောက်ခဲ့တယ်လို့သမ္မတ Carter လက်ထက်နိုင်ငံခြားရေးမူဝါဒလူ့ခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်သမ္မတ Carter ကလည်းရုစလင်းဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုဝါလဲဖြစ်ပါတယ်ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လဲဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ်မစ္စစ်ကာတာကိုတချို့ကပူရဲသမရလို့တော့အချင်းချင်းကြားမှာပြောဆိုခဲ့ကြတာရှိတယ်လို့သူဟာသမရကာတာချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအသိမှတ်ပြုပြောဆိုခဲ့ကြပူပါတယ်သမရကာတာနဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့မစ္စစ်ကာတာကိုတော့ဝေဖန်မှုတိတ်မရှိတဲ့အထိလေးစားအသိမှတ်ပြုခံခဲ့ရတာဖြစ်ပါတယ်။သမရကာတာအစိုးရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူ့ခွင့်ရေးချိုးဖောက်မှုပြဿနာတွေအများအပြားကြုံနေရချိန်မှာမစ္စစ်ကာတာဟာခင်မွန်းဖြစ်သူသမရကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူ့ခွင့်ရေးပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူခွေကြီးချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရင်းနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုတာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာတာအစိုးရတပ်တန်းအတွင်းလူခွေကြီးနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလဲကာတာစနီးမောင်နှံဟာကမ္ဘာတဝန်းလူခွေကြီးနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့ရန်ကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်။1982ခုနှစ်မှာကာတာစန္ဒာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း80ကျော်မှာလူခွေချူးဖောက်ခံရသူတွေဘက်ကရပ်တည်ပြီးအာဏာရှင်အစိုးရတွေကိုဖိအားပေးတာလူလက်မျှတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြိမ်းချမ်းရေးတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်ယူကပွဲဆောင်ကြီးလည်လာမှုတွေမှာမစ္စစ်ကာတာနဲ့အတူအနည်းငယ်အလုပ်လုပ်ခဲ့ပူတဲ့ကာတာစန္ဒာရဲ့လူခွင့်ရေးဆိုင်ရာအကြီးတန်းအကြံပေးခရင်းရိုင်ယန်ကမစ္စစ်ကာတာနဲ့ပတ်သက်လို့အခုလိုပြောပြပါရယ
် President Carter often would speak about Mrs. Carter as the inspiration for his human rights policy. She
သမရကာတာကသူစနီးမစ္စစ်ကာတာကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူအဖြစ်မကြခဏပြောလို့ရှိပါတယ်Mrs. Carter ဟာအင်မတန်မြတ်မြတ်တတ်တတွေးခေါ်စင်ကျင်တတ်သူပါဖြစ်ပြနေတာကိုသိကြလေ့လာစူးစမ်းပြီးမြတ်မြတ်တတ်တချိပါတယ် ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်။တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲ။ဒါကတော့တိတ်အဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်။သမရအနေနဲ့ငြိမ်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုံဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ်။
မစ္စစ်ကာတာရိုးစနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်ကျင်းပါခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံတကာကလိလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကအကူအညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်သမရဂျီမီကာတာကိုတိုင်2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိသလိုအဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစတီမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးစီးရဲမွေးတင်မှုပပျောက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လဲမစ္စစ်ကာတာကွဲလွန်ချိန်မှာသူရဲ့လူသားကောင်းကျိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူရဲ့စာပနာကိုလာရောက်ကာရဝပြုသူတွေလည်းအများအပြားရှိခဲ့ပါတယ်။ဒီအထဲမှာ Michael Abramson လည်းပါပါတယ
်။ I just wanted to pay my respects to Mrs. Carter. She did a lot of great things both as First Lady and with the
Carter. Ms. Carter ကိုကာရဝပြုခြင်းလို့လာခဲ့တာပါ။သူဟာကောင်းကျိုးများစွာပြုခဲ့သူပါ။သမရကတော်တယောက်အနေနဲ့ရော Carter Center အနေနဲ့ရောအများကြီးကောင်းကျိုးပြုခဲ့ပါတယ်။ဒါကြောင့်ခုလိုလာပြီးကာရဝပြုတဲ့နယ်လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့မစ္စစ်ကာတာဟာသူ့တသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer But the thing I value about her the most
သူဟာရှင်းဆောင်လမ်းပြသူတူပါ။သူနဲ့ပတ်သက်ပြီးတော့ကျမတမိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူရဲ့ကောင်းမွန်တဲ့စေနာနဲ့မေတ္တာတရားကိုပါ။မေတ္တာတရားနဲ့ဥဆောင်ပြခဲ့တယ်မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမေတ္တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာအတိုင်းလှုပ်ဆောင်သူလည်းဖြစ်ပါတယ်ဒါကြောင့်မလို့ကျွန်မသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒနမူနာကောင်းဖြစ်ပါတယ
်မစ္စစ်ကာတာရဲ့မွေးရမီဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့စာပနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်သမ္မတဟောင်းဘီကလင်တန်တို့ဇနီးမောင်နဲ့အရင်သမ္မတတွေရဲ့ကတော်တွေဖြစ်ကြတဲ့ Laura Bush, Michelle Obama နဲ့ Melania Trump အပြင်ဒုသမ္မတ Kamala Harris နဲ့ခင်မွန်းတယ်တို့လည်းတက်ရောက်ခဲ့ကြပါရယ်။ Mrs. Carter ဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်98နှစ်အထိနေသွားခဲ့တဲ့ Bess Truman ပြည်ရဲ့ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော်ဖြစ်ပါရယ်။သမ္မတ Carter နဲ့အိမ်တော်သက်98နှစ်တန်ခဲ့ပြီးသား3ယောက်သမီး1ယောက်နဲ့မိန်းမတွေကျန်ခဲ့ပါရယ်။လူကြီးယောဂာနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့ Mrs. Carter ရဲ့အလောင်းကိုတော့သူ့မွေးရဂျော်ဂျီယာပြည်နယ် Plains မြို့မှာနိုဝင်ဘာလ29ရက်နေ့ကနေချခဲ့ပါတယ်။သူကွယ်လွန်သွားပြီမဲ့လို့လူသားချို့ပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအကျွဲ့ဒီစားအတူယူစီရအဖြစ်ပျော်စမတ်ပြုကြံ့ရင်ခဲ့မှာဖြစ်တဲ့ဆိုရာတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာပါရစေရှင်။နောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်။ကျမခင်ဗျာဖြေပါရှင်။
ခုတော့တွတ်တဆုံတဲ့အမေရိကန်တခွင်အစီအစဉ်လှည့်ပါဗျာအမေရိကန်စာသင်ကျောင်းတွေမှာဖုန်းအသုံးပြုခွင့်ပိတ်ပင်မှုဒါမှမဟုတ်စာသင်ကျောင်းတွေတွင်ဖုန်းသုံးခွင့်မပေးဖို့ခုခါစီကံထုတ်သတ်မှတ်လာကြပါတယ်။နောက်ငွေဖောင်းပွားမှုကြောင့်ဇယိတ်စက်ကတွေကြီးလာပြီးတော့ကျောင်းတချို့ပိတ်လိုက်ရတာနယူးယောက်စီးတီးကစားတောက်ဆိုင်တွေဆိုင်ပြင်မှာယာယီတဲထိုးရောင်းချခွင့်ပိတ်ပင်လိုက်တဲ့အကြောင်းဒီကျောင်းတွေကိုတော့ကိုအောင်စူးစီးတင်ပြထားပါတယ်ညာ။
ကယ်လီဖိုးနီးယားပြည်နယ်အတွင်းကအမေရိကန်ခြေကံပညာကျောင်းတွေမှာဖုန်းသုံးပြူရာကိုကန့်သတ်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒုတိယအကြီးဆုံးဖြစ်တဲ့ Los Angeles အခြေခံပညာကျောင်းအုပ်ချုပ်ရေးနယ်မြေအတွင်းမှာဆိုရင်ကျောင်းသူကျောင်းသားပေါင်း9သိန်းကျော်ရှိတာပါ။အခုအခါမှာတော့ကျောင်းကျိန်အတွင်းဖုန်းသုံးပြူခွင့်ပိတ်ပင်လိုက်ပြီးလာမယ့်2025ခုနှစ်ဇန်နဝါရီလမှာဒီစီမံစတင်တော်ဝင်မှာပါ။
It's good for the governor but
ဆယ်ဖုန်းသုံးပြူရာဟာဆရာမတွေကျောင်းသူကျောင်းသားတွေအတွက်အလွန်နှောက်ယှက်ဖြစ်တာကြောင့်အုပ်ချုပ်ရေးမှုအခုလိုတိုက်တွန်းလိုက်တာကောင်းပါတယ်။က ကျမကလေးတွေဆိုရင်လည်းဖုန်းကိုတစ်ချိန်လုံးကြည့်နေလို့အတန်းထဲမှာဆိုရင်လည်းစာကောင်းကောင်းသင်ယူနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်စီကံတင်းကျပ်တဲ့မှာ
Utah, Florida, Louisiana ပြည်နယ်နဲ့ဒေသတချို့ကကျောင်းတွေမှာစာတင်ချိန်အနောက်ရက်ဖြစ်တာကြောင့်ဖုန်းသုံးပြုခွင့်ကတ်သက်ပိတ်ပင်လိုက်ပြီးတဲ့နောက် California နဲ့ South Carolina ပြည်နယ်တွေမှာအခုလိုစီမင်းတင်းကျပ်ဖို့ဆောင်ရွက်လာတာပါ
I mean as an educator you know I had
စာတင်ချိန်မှာဖုန်းဖြေတာမျိုးမလုပ်ဖို့ဆရာမတယောက်နေနဲ့ပြောပေမဲ့လည်းလက်မခံပါဘူးသူတို့ကဖုန်းကိုလက်ကနေပြီးတော့မချချင်ကြတာပါ TikTok Instagram ဗီဒီယိုတွေကအကျော်လေးကိုအနောက်ရက်ဖြစ်စေပါတယ
်ခုကကျောင်းတော်တော်များများမှာဖုန်းမသုံးဖို့စီကံသတ်မှတ်ထားပေမဲ့လည်းကျောင်းသားတွေကတော့နှီးမျိုးစုံနဲ့ကွယ်ဝှက်အသုံးပြုကြတာကြောင့်လိုက်လံတားဆီးဖို့လည်းအခက်ကြုံရပါတယ်တကယ်လို့အရေးပေါ်အခြေအနေကြုံလာရင်သားသမီးတွေကိုဆက်တွယ်လို့မရမှာမျိုးမိဘတွေကလည်းစိုးရိမ်နေကြပါတယ်တောင်ကယ်ရိုလိုင်းနားပြည်နယ်ကအကြောင်းတချို့မှာတော့လိုအပ်ချက်နဲ့အညီလိုက်လျောညီထွေဆောင်ရွက်တယ်လို့ဆိုပါတယ်
A lot of places are talking about cell phone bans, but here
ကျောင်းတွေမှာ cell phone မသုံးရဘူးဆိုပြီးတော့တားမြစ်ပါတယ် Rock Hill ကျောင်းမှာတော့ဖုန်းသုံးခွင့်ပေးထားပါတယ်ဒါပေမဲ့အသုံးပြုခွင့်ပေးတဲ့အချိန်မှာသာသုံးရမှာပါကျောင်းကိုဖုန်းယူလာလို့ရပေမဲ့ဖုန်းပိတ်ထားပြီးတော့အိတ်ထဲမှာထည့်ထားရပါမယ
်လူမှုကွန်ရက်မီဒီယာတွေဟာလူငယ်တွေရဲ့ဘဝအပေါ်စိုးကျိုးတက်ရောက်နိုင်တာကြောင့် social media မှာတင်တဲ့ video တွေမှာသတိပေးစာထည့်သွင်းပေးဖို့American ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ် Dr. Vivek Mathi က Congress လွှတ်တော်ကိုတိုက်တွန်းပြီးနောက်ပိုင်းမှာ California ပြည်နယ်အုပ်ချုပ်ရေးမှူး Newsom ကလည်းဖုန်းသုံးခွင့်စီကံတင်းကျပ်ဖို့ဆောင်ရွက်လာတာပါတကယ်တော့2019ခုနှစ်ကတည်းကကျောင်းကျိန်အတွင်းဖုန်းသုံးပြုခွင့်တားဆီးဖို့ကျောင်းတွေအလိုက်စီကံသတ်မှတ်ခွင့်ပေးထားတာပါခင်ဗျ Alaska ပြည်နယ်ဝစီလာမှာရှိတဲ့ The Middle Lakes CCS မူဂျိုစင်တာတချို့ကိုမကြခင်အပီးတိုင်ပြိတ်တော်မှာပါကိုဗစ်ကရောဂါကာလနောက်ပိုင်းငွေကြေးဖောင်းပွားလာတာအပြင်လစာနှုန်းတွေတက်လာတာကြောင့်ကျောင်းဆက်ဖွင့်ဖို့အခက်ကြုံလာတာပ
ါ With inflationary pressure
ငွေကြေးဖောင်းပွားလာပေမဲ့ကျွန်တော်တို့ရဲ့ဝင်ငွေကအရင်တိုင်းပါပဲဒါကြောင့်နေထိုင်စားစရိတ်ကာမီအောင်ဝန်ထမ်းတွေကိုလစာတိုးမပေးနိုင်တော့ပဲအကျဉ်းအကျပ်ကြုံနေရပါတယ
်ကျောင်းဆရာဆရာမတချို့ဟာကျောင်းဝန်ထမ်းလစာထက်ပိုရတဲ့ဈေးဆိုင်တွေမှာပြောင်းလုလုကြပါတယ်ဝန်ထမ်းတွေအလုပ်ကနေနောက်ထပ်ထွက်မသွားအောင်မူဂျိုစန္ဒာကဖွင့်ထားတဲ့ကျောင်းတချို့ကိုပေါင်းလိုက်ရပါတယ် Anchorage မြို့စင်ဂျီဘုံချူဂီရဲ့အရက်ကမူဂျိုစန္ဒာကို1980ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာပါအဲ့ဒီနောက်တစားတစားမြို့ကွက်ကျပြန့်လာတာကနေ CCS မူဂျိုစင်တာဆိုပြီးတော့ပြောင်းလဲခေါ်ဆိုပြီးကျောင်းတချို့ထပ်မံဖွင့်ခဲ့ပါတယ်။ကျောင်းတွေတိုးချဲ့ဖွင့်ဖို့လိုအပ်တာကြောင့်လူငယ်ငယ်သားနေထိုင်တဲ့ချူဂီရဲ့အရက်ကမူဂျိုကျောင်းကို2022မှာပိတ်ပစ်ခဲ့ရပါတယ်။
Our board of directors and our policy council
ကျောင်းအုပ်ချုပ်ရေးအဖွဲ့အကြံပေးအဖွဲ့နဲ့မိဘတွေအနေနဲ့ခက်ခက်ခဲခဲဆုံးဖြတ်ချက်ချရတာပါ။ဒီစင်တာကိုပိတ်လိုက်ဖို့ပါအဲ့ဒါဆိုရင်ငွေပိုထွက်လာပြီးဝန်ထမ်းတွေကိုနောက်နှစ်မှလစာတိုးပေးနိုင်ပါလိမ့်မယ
်ဝင်ငွေနဲ့မိသားစုဝင်တွေအတွက်ကျောင်းဆောက်ပေးဖို့အမေရိကန်ပြည်ထောင်စုအစိုးရကခုရုံးကတော့ရမုံငွေတဲ့ရိုက်ချထားပေးပေမယ့်လဲအခုနောက်ပိုင်းမှာတော့ရမုံငွေထပ်မပေးတော့တာကြောင့်ကျောင်းတချို့ပိတ်လိုက်ရတာပါအခုလိုကျောင်းတချို့ပိတ်လိုက်ရတာကြောင့်ဖွင့်ထားတဲ့ကျောင်းတွေမှာတက်ဖို့သွားမယ်လန်ခီကအတော်လေးဝေးပါတယ
် You know I hate to use the word detrimental
but Jessie ကတစီဆောင်ဆိုတဲ့စကားလုံးကိုမတုံးချင်ပါဘူးဒါပေမဲ့အဲ့လိုဖြစ်လာပါပါဘာလို့လဲဆိုတော့ဒီလိုအခြေအနေရဲ့တက်ရောက်မှုကိုကလေးတွေကြုံရမှာပါဓာတ်ဆီဈေးတွေတက်ပြီးတော့သွာလာစရိတ်တွေတိုးလာမှာဖြစ်သလိုအလုံးပုံမှန်အောင်သွားနိုင်မှုခက်လာလို့ပါ
ကျောင်းတွေပိတ်လိုက်ရတာကြောင့်အခုအခါကလေး50လောက်သာကျောင်းမှာလက်ခံနိုင်တော့မှာပါတခြားကလေး45ယောက်ကတော့ Middle Lakes Center မှာကျောင်းဆက်တက်နိုင်တော့မှာမဟုတ်ပါဘူးခင်ဗျာကိုဗစ်ကရောဂါကာလအတွင်းနယူးယောက်စီးရီးကစားသောက်ဆိုင်တချို့စိုင်းပြင်လူသွားလမ်းဘေးကပ်ပြီးတော့ယာယီတဲထိုးကစားသုံးသူဧည့်သည်တွေကိုနေရာချထားပေးပါတယ်နယူးယောက်စီးရီးမှာပုံမှန်အားဖြင့်စိုင်းပြင်မှာခုလိုရောင်းချခွင့်မရှိပေမဲ့ကိုဗစ်ကာလကဆက်လို့ယောဂါကူးစက်မှုတားဆီးတဲ့အနေနဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာရောင်းချခွင့်ပေးထားတာပါခုခါမှာတော့မြို့ကောင်စီကစီးမြင်စည်းကမ်းတချို့ပြောင်းလဲလာပါပြီ
နယူးယောက်စီးရီး is changing their laws for
နယူးယောက်စီးရီးမှာစိုင်းကိုလာစားတဲ့သူတွေထိုင်ကုန်ဆိုင်ပြင်ဘက်မှာချထားဖို့အတွက်ဥပဒေအစ်စ်တွေထပ်ထုတ်ထားပါတယ်ဒီဥပဒေအရအပြင်မှာချထားတဲ့ဇပွဲကလထိုင်အတွက်အခွန်ပေးရမှာဖြစ်တယ်လို့တခြားလိုအပ်မဲ့အသုံးဆောင်တွေလည်းထားပေးရမှာပါဒါ့အပြင်ယာယီအမိုးကတဲဆောက်ထားတာကိုလည်းတစ်နှစ်တစ်ခါဖြတ်ပြီးတော့ပြန်ပြင်ရမှာပါ
American ပြည်ထောင်စုမှာဝယ်ယူသုံးစွဲသူတွေအနေနဲ့မဖြစ်စေရေးတာဝန်ရှိသူတွေကစက်မှတ်ပါတယ်အထူးသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာပါစားတောက်ဆိုင်ချက်ပြုတ်တဲ့နေရာအပြင်ဆိုင်တွင်းဆိုင်ပြင်မှာလည်းတန့်ရှင်းအောင်စီချောရပါတယ်ဒါပေမဲ့လည်းဆိုင်ပြင်ကယာယီတဲကိုတစ်နှစ်တစ်ခါပြန်ပြင်စောက်ဖို့ကတော့စားတောက်ဆိုင်ပိုင်ရှင်တွေအတွက်အခက်တွေ့စေရပါ
It said that we have to shut this down because
ကိုအတွက်လိုအပ်တော့လဲလုပ်ရမှာပါပဲလုပ်ငန်းအတွက်ပို့အဆင်ပြေလို့ပါဖြစ်နိုင်ရင်တော့အသစ်ပြန်ပြင်စောက်ရတာမျိုးမလုပ်တော့ပဲဒီတိုင်းပဲထားစီလိုပါတယ
်ကိုဗစ်ကရောဂါကာလနောက်ပိုင်းမှာငွေကြေးဖောင်းပွားလာပြီးကုန်စည်နှုန်းတွေကလည်းတက်နေတာပါဒီလိုအခြေအနေကိုကုစားဖို့အစိုးရကကြိုးစားနေပေမဲ့လည်းခုထိတော့မအောင်မြင်သေးပါဘူးအမေရိကန်သမ္မတရွေးကောက်ပွဲနီးလာတာကြောင့်ဒီလိုပြဿနာတွေကိုဖြေရှင်းပေးမယ်ဆိုပြီးတော့လည်းသမ္မတလောင်းတွေကမဲဆွယ်စည်းရုံးနေကြပါတယ်ဒါပေမဲ့လည်းကိုရတဲ့ဝင်ငွေပေါ်ကသာဆုံးဖြတ်လုပ်ကံရမှာဖြစ်တယ်လို့ဆိုသူကပြောပါတယ
် We will try the first year and see how it goes but
ပထမတစ်နှစ်စမ်းလုပ်ပြီးတော့အခြေအနေကိုကြည့်ပါမယ်။ကျမတို့ရောင်းရသမျှငွေနဲ့ပြန်ဆောက်ရလို့ကုန်တယ်ဆိုရင်တော့ကျမတို့အပြင်ဘက်မှာထိုင်မှုနေရာထားတော့မှာမဟုတ်ပါဘူး။ဆိုင်ကန်းကျင်းနဲ့ပဲဆက်ဖွင့်သွားပါတော့မယ
်။စားသောက်ဆိုင်ပိုင်ရှင်တွေဟာယာယီတဲကိုစောင်းကာလမှာဖြုတ်ချသိမ်းဆည်းရမှကြောင်းသိမ်းဆည်းဖို့ကုန်ကြစည်းလည်းပူလာမှာပါ။နေရာဒီမှာဆိုရင်တော့အစ်စ်ပြန်တက်ဆင်ရမှကြောင်းအငြင်းငွေတော့ကြံမမလားဆိုပြီးတော့လဲဆိုရင်နေကြတာပါခင်ဗျာ။
ကိုယ်တော်သိပ္ပံနဲ့နီးပညာကဏ္ဍမှာမြေရှား dress နေဘလောက်အရေးပါလဲဆိုတဲ့အကြောင်းကိုဓာတုပိဒပညာရှင်ဒေါက်တာခင်ပေါင်းညွန်နဲ့ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဆရာကမြေရှား dress အကြောင်းကိုသိချင်လို့ပါဆရာ။ဒီမြေရှား dress ပေါ့နော် rare earth elements ဆိုလို့ရှင်မြန်မာနိုင်ငံမှာလည်းထွက်တဲ့ဒီအမတန်မှအသုံးဝင်တဲ့ဆိုပြီးတော့နိုင်ငံတိုင်းကလည်းလိုချင်နေပါတယ်ဆရာ။ဆိုတော့ဒီ dressing မှာဘယ်နှမျိုးပါပါလဲဆရာဘယ်နှမျိုးကိုမေရှား dressing လို့ခေါ်ပါလဲ
မေရှား dressing ပေါ့ဥပမာ18ခုရှိတယ်လို့ကျွန်တော်မှတ်ထားတယ်တကယ်တည်း Lander Night series လို့ခေါ်တယ် Lander Night မှာ F Vlog လို့ခေါ်တယ်အဲ့ဒီကောင်15ခုပါတယ်နောက်တစ်ခုက Scandinavian နဲ့เนาะ Ethiopian ကနှစ်ခုပါတော့စုစုပေါင်း18ခုဖြစ်သွားတယ်စကန်ဒီယန်အီတဘီယန်ကသူတို့နှစ်ခုကိုကျွန်တော်တို့ကအပူထည့်လာတယ်လို့လည်းထင်ကြတယ်။သို့တော်လည်းသူလည်း Red Action ပါတယ်။ Let the Night Series ကတော့အမနာအရေးပါတဲ့ Red Action လို့ကျွန်တော်တို့ဟောမှတ်တမ်းတင်ထားတာပေါ့
။ဆရာ Red Art နော်ဒီ Elements ကဘာကြောင့်အရေးပါတာပါလဲဆရာ
။အဲသူ့မှာတော့ထူးခြားတဲ့ဂုဏ်တတိရှိတယ်လို့ကျွန်တော်တို့ရလို့ပဲအမနာထူးခြားပါတယ်ဥပမာအဖြစ်မီဆိုဒီယန်နဲ့ဆာမာရီယန်တို့ဆိုရင်နော်နီယိုဒီယန်လို့ခေါ်တယ်အဲဆာမာရီယန်ဒီပစ္စည်းနှစ်မျိုးဆိုရင်ကြံတဲ့စီမှာမတွေ့ရတဲ့တန်လိုက်ဓာတ်အမှန်ကောင်းတယ်ပါမနန့်မက်ဂနက်လုပ်လို့ရတယ်အဲတော့သူ့ကိုကျွန်တော်တို့ကအများအားကောင်းတဲ့တန်လိုက်ဓာတ်လုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်နေရာသုံးလဲဆိုရင်အခုကွန်ပျူတာ hard disk တွေမှာသုံးတယ်ဒါမှမဟုတ်ရင်ကျွန်တော်လေအားလျှက်ဆက်လဲတဲ့နေရာမှာသုံးတဲ့နေရာမှာလဲသူကဒီအားလျက်စင်မှာချက်ချင်းချက်စစ်တာပြန်ထုတ်ပေးနိုင်တဲ့နေရာတွေမှာသုံးရတဲ့အတွက်အဲ့ဒီနီယိုဒီယန်နဲ့ဆာမာရီယန်ကတော့အမှန်အရေးပါတဲ့ဟာဖြစ်တယ်နောက်တစ်ခုတော့အယောင်တောက်တာပေါ့ဖော့စဖာဖြစ်တာအမှောင်ထဲမှာမြင်ရတဲ့ဟာတွေပဲကျွန်တော်အခုတတိအများကြီးသုံးနေကြတဲ့အမှောင်ထဲမှာကြာကြာမီးခလုတ်ပိတ်ထားတယ်ဒါပေမဲ့မီးခလုတ်ပဲနားလဲစမ်းလို့ရတယ်မြင်နေရတယ်ဒါဖော့စဖာဆိုခေါ်တယ်အဲ့ဒါယူရိုပီယန်နဲ့နော်ဒါဘီယန်မို့ရတယ်အဲ့ဒီမှာဒီတတိတွေရှိပြန်တယ်အဲ့ဒီတတိတွေရှိတဲ့ဟာကျွန်တော်မီးလုံးမီးကြောင်းတွေ frozen မီးကြောင်းတွေမှာ phosphor ဖြစ်အောင်လို့ထည့်မယ်ဆိုရင်ဒီတတုနော်အောက်ထပ်လေးတွေကျွန်တော်တို့တုတ်ပေးခြင်းအဖြစ်အမှန်အဆင်ပြေသွားမယ်နောက်တစ်ခုကတော့ catalyst ဓာတ်ကူပစ္စည်းအနေနဲ့လည်း cerium ဆိုရင်အများကြီးသုံးတယ်သူကလည်းအများကြီးရှိတယ်အဲ့ lanthanum တို့ကတော့ကြတော့ဒီရေနံတန့်စင်တဲ့နေရာမှာသုံးပါတယ်အဲ့ဒီ catalyst တွေကချက်ချင်းချက်ချင်း w တာကိုတင်မြန်သေးတယ်နည်းနည်းပေါ်ပါထည့်ပြီးုံနဲ့ဒီပစ္စည်းကဓာတ်ကူပစ္စည်းဖြစ်ပြီးတော့ဓာတ်ကူတယ်ပြီးရင်ဒီပစ္စည်းကသူကိုယ်တိုင်ကတော့မပြောင်းဘူးသူများဓာတ်ပြချင်းအတွက်ကိုလွယ်ကူအောင်လို့သူကကူညီပေးတဲ့အတွက်ဆီရီယန်တို့ကိုအမှန်တမ်းထိရောက်တဲ့ပစ္စည်းအနေနဲ့သုံးတယ်အစတုထအချက်ကျွန်တော်ပြောချင်တာကအရေးအကြီးဆုံးကလန်တနာပဲအဲ့ဒါကိုနေကတတ်တူနဲ့နှစ်ခုလို့ပြောကျွန်တော်တို့က ဒီဖုန်းတို့ကွန်ပျူတာတို့နောက်ဆုံးကြတော့ electric vehicle လို့ခေါ်တဲ့ပြည့်စစ်ကားတွေမှာအဲ့ဒီလန်တနံကိုတုံးပါတယ်အဲ့ဒီလန်တနံကအရေးကြီးတဲ့ဒီဘက်ထရီတွေမှာတုံးလာကြာရှည်ခံတဲ့ဘက်ထရီတွေမှာတုံးလာတွေ့ရပါတယ်အခုထက်တည်းလဲသူတေသနာလုံနေသေးပဲထပ်ခါထပ်ခါနဲ့လုံရင်နောက်ဆုံးကြတော့ကျွန်တော်တို့အဖြေကောင်းအောင်ရသွားရင်အမှန်အင်အားကောင်းတဲ့ဘက်ထရီတွေထွက်လာမှဆိုရင်ကျွန်တော်ဆိုလာဆဲတွေမှာအရန်တုံးလို့ခေါင်းတဲ့ဆိုလာနဲ့တွဲတုံးတဲ့ဘက်ထရီတွေကိုရမှာဖြစ်ပါတယ
်အဲ့ EV ကားလို့ခေါ်တဲ့ဒီလျှက်စစ်ကားတွေအတွက်ကဒီ rare earth elements မရှိမဖြစ်ပဲပေါ့နော်ဆရာနောက်စစ်ဖက်တွေဘာတွေမှာလဲတော်တော်အသုံးတည်တယ်ပြောတယ်အဲ့ဒါလည်းရှင်းပြပေးပါဦးဆရာ
အဲသူကဒီ missile ကို guide လုပ်ဖို့တော့ဘာလို့ကြတော့နေရာပေါ်တိတိကျကျသွားဖို့ဟာတွေခဲရန်တွေကိုလမ်းညွှန်ဖို့ radar တွေမှာလဲဒီ red earth တွေအရန်တုံးပါကာကွယ်ရေးစနစ်တွေမှာပေါ့ကျွန်တော်တို့ဒီ jumper တွေဘာတွေမှာအများကြီးထည့်သုံးရတယ် red earth ကမရှိမဖြစ်ဒီစီးရေးအတွက်ကိုခဲရန်တွေ laser တွေနောက်တော့ guided missile တွေမှာအများကြီးသုံးတယ်ဒါကြောင့်သူ့ကိုလည်းအရေးပါတဲ့အနေနဲ့သုံးလို့ရတယ်။ဒီဆေးဘက်ဆိုင်ရာလို့ဘာလို့မှလည်းအများကြီးသုံးပါတယ်။ဒီမီရှာဒရက်စင်လို့ပြောတဲ့ဟာကကျွန်တော် MRI ပေါ့ကိုယ်ထဲမှာရှိတဲ့ကလီဇာပစ္စည်းတွေကိုတန်လိုက်ပုံရိပ်နဲ့ရိုက်ရင်သုံးရတယ်။အဲဒီ red earth elements ကနေပြီးတော့လုပ်လို့ရတဲ့ပစ္စည်းတွေကနေပြီးတော့ MRI ပုံရိပ်ကိုရိုက်ပါတယ
်။ဆရာတော့ဒီဒီ rare earth elements ပေါ့နော်ဒီကအရေးအမတန်အဆုံးတည်တဲ့အရေးပါတယ်သူရဲ့အနာဂတ်အလားအလာလေးနည်းနည်းပြောပြပေးပါဆရာ
ဒီ mobile phone လို့ drone လို့မှာတော့သူကတော့တော်တော်အရေးပါမှာကျွန်တော်တို့ကဒီ mobile phone အကောင်းဆုံးလုပ်မယ်ဆိုရင်နှစ်90လောက်ထိ battery အားမသွင်းရတဲ့ဟာတွေလုပ်နိုင်တယ် drone ဆိုလည်းဒီလိုပဲအပေါ်မှာပြန်ပြီးတော့ပြန်မဆင်းမနဲ့အကြာကြီးအားမသွင်းမနဲ့လုပ်နိုင်တယ်အခုခေတ် AI နည်းပညာအတွက်ကိုရဲအားကမရှိမဖြစ်ပဲ။ဘာကြောင့်လဲဆိုရင်ဒီစွမ်းရင်ရမယ်စွမ်းရင်ရရင်စွမ်းရင်ကိုအဆက်မပြတ်ပေးလာနိုင် AI နည်းပညာနဲ့ကျွန်တော်တို့ information လာပေးနေပါသူကဆက်လုပ်သွားလို့ရတယ်။လမ်းပေါ်မှာလူမပါဘဲနဲ့မောင်းသွားမဲ့ကားတွေပါဆိုရင်နော်ကုနာဆရာစစ်ကားနဲ့လူမပါတဲ့မောင်းတဲ့ကားနဲ့ဆိုရင်လူတွေကဘာမှမလုပ်တော့ဘူး။ဒီရဲအားစင်နဲ့အကျိုးပြုနိုင်တဲ့ခက်ကာလကိုရောက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒေါက်တာခင်မောင်ညိုပါမြေရှား trusson တွေကိုပေါ့တဲ့မြေရှားနဲ့လေးတဲ့မြေရှားအဖြစ်ခွဲထားပါတယ်ပေါ့တဲ့မြေရှား trusson တွေက lanthanum cerium praseodymium neodymium samarium နဲ့ europium တို့ဖြစ်ပြီးလေးတဲ့မြေရှားထဲမှာတော့ gadolinium holmium erbium thulium ytterbium lutium scandium နဲ့ yttrium တို့အပြင်မြန်မာနိုင်ငံကချင်ပြည်နယ်မှာထွက်တဲ့ terbium နဲ့dysprosium တို့လည်းပါပါတယ်ဒီနှမျိုးဟာအခုချိန်မှာကမ္ဘာတလွှာလျှက်စစ်ကားတွေလေယာဉ်လျှက်စစ်ထုတ်တာပိုင်တွေအတွက်မရှိမဖြစ်လိုအပ်တဲ့ permanent သန်းလိုက်ထုတ်ရမှာအရေးပါတဲ့ပစ္စည်းဖြစ်နေတယ်လို့2024မေလထုတ် Global Witness အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့ဒီလိုအမတန်အရေးပါတဲ့မြေရှားသတ္တုတွေကိုမြန်မာနိုင်ငံမှာစနစ်တကျရှာဖွေတာတူးဖော်တာတွေမလုပ်နိုင်သေးပဲဖြစ်နေတယ်ဆိုတော့ကိုတင်ပြရင်ဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလည်းပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
် VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးလို့ရဆိုရင်တော့ bamisfvoanews.com ကိုပြဖို့နိုင်ပါတယ်ခင်ဗျအခုတော့သတင်းအချင်းချုပ်ကိုကျွန်တော်ကတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီရေးဆောင်ရွက်နေသူတွေကိုအမေရိကန်ကတိုက်ရိုက်ထောက်ကူဆက်လက်ပေးရမှာဖြစ်ကြောင်းဩဂတ်စ်လ16ရက်နေ့မှာမြန်မာအရေးဦးဆောင်လှုပ်ရှားနေသူတွေနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးဌာနအချံပေးတွန်ဆူလီဗန်နဲ့အမေရိကန်အစိုးရနိုင်ငံတကာကူညီရေးထောက်ပံ့ရေးဌာနလက်ထောက်စီမံခန့်ခွဲရေးမှူးမိုက်ကယ်ရှစ်ဆာတို့ကပြောကြောင်းအမေရိကန်နိုင်ငံရေးဌာနကကြေညာချက်ထုတ်ပါတယ်။တခါဂါဇာအပြစ်ရရေးအရင်ကသဘောတူညီထားတဲ့အချက်တွေနဲ့သဘောထားကွဲနေသေးတဲ့အချက်တွေကြားကွာဟမှုကိုဆက်ဆက်ပေးနိုင်မဲ့အဆိုပြုချက်တရက်ကိုအစ္စရေးနဲ့ဟာမတ်တို့ကိုချပြခဲ့တယ်လို့ဂျာဝင်ဆောင်ရွက်နေသူတွေကတောက်ကြနေမှာကြေညာပါတယ်ဗျ။ထိတ်တန့်သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးတိုက်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ပါကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့နေမြိုင်ပါခင်ဗျာတော်တော်ရှင်နေအားလုံးဘေးရန်နေခင်ပါလိမ့်ခင်ဗျာ